ရိုက်တဲ့သတင်းတော်နှစ်ဦးကိုသမရလူငင်းချမ်းသာခွင့်နဲ့လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအရေးဟာအလုံးကိုစိုးရိမ်စရာကောင်းတဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေကဗဟုသုနေ့ကသတိပေးပြောကြားလိုက်ပါတယ်။နိုင်ငံတကာဖိအားကြောင့်ရိုက်တဲ့သတင်းတော်နှစ်ဦးလွှတ်လာတာဖြစ်ပြီးမြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေးလှုပ်ရှားသူတွေကိုအစိုးရနဲ့စစ်တပ်ကတရားစွဲဖမ်းဆီးနေတဲ့ဖြစ်ကြောင်း HRW လူခွင့်ရေးအဖွဲ့ကလည်း VUE ကိုပြောပါတယ်။မင်းအင်ဂျင်နိုင်ငံအပြည့်အစုံကိုဆက်လက်တင်ဆက်ပေးပါမယ်ရှင်။လေလောက်ခုနှစ်ရည်ကသမရရဲ့လူငင်းချမ်းသာခွင့်နဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်လာတာကိုကြိုဆိုပေးမယ်။သူတို့နဲ့ဦးပြမှုကျူးလွန်ကြောင်းတရားရုံးရဲ့စီရင်ချက်ဟာပြည့်ပြည့်မသွားတဲ့အတွက်နိုင်ငံရဲ့တရားစီရင်ရေးကဏ္ဍတက်မှတ်မှုမရှိသေးတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေကမေလ10ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒီရွာမှာရိုဟင်ဂျာအမျိုးသားတွေနဲ့ယောက်ျားလေးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုကိုပါလုံးနဲ့ကိုကျော်စိုးတို့စုံစမ်းဖော်ထုတ်တင်လိုက်နေစဉ်အာဏာပိုင်တွေကဖမ်းဆီးခဲ့ပြီး1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။အခုလိုသူတို့နှစ်ဦးလွတ်လာပြီးမိသားစုနဲ့အတူပြန်လည်စုံစည်းခွင့်ရတာကြံရှိနေတဲ့ထောင်ဒဏ်နှစ်သက်တမ်းကိုဆက်လက်ကြားခံဖို့မလိုတော့တာစာရာရီဟာကောင်းတဲ့သတင်းဖြစ်ပေမဲ့သူတို့ကိုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်မှုကိုတရားရုံးကရုတ်သိမ်းခြင်းမရှိသေးတယ်လို့အစကတည်းကသူတို့ကိုတရားစွဲဖို့မတင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းလီနဲ့ကုလသမဂ္ဂလွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်အလားတူနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းသူတို့နှစ်ဦးလွတ်မြောက်လာတာကိုကြိုဆိုပေမဲ့ဒါဟာနိုင်ငံတကာဖိအားကြောင့်သာဖြစ်ပြီးတရင်းလွတ်လပ်ခွင့်အခြေအနေဟာမြန်မာနိုင်ငံမှာအလွန်ဆိုးရွားနေကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ်
It's very clear that Aung San Suu Kyi and the NLD know that they were only doing their jobs as journalists, yet they still allowed them to
write that they don't know.သူတို့တည်အလုပ်ကိုသူတို့လုပ်တယ်ဆိုတာတောင်ဆန်းစုကြည်နဲ့ NLD အစိုးရတည်ကြောင်းအလုံးထင်ရှားပါတယ်။ဒါပေမဲ့သူတို့နှစ်ဦးဖမ်းဆီးပြီးရပ်ပေါင်း900ကျော်ထောင်ထဲမှာထိမ့်နေကြတာပါ။သူတို့နှစ်ဦးလွတ်ပေးလိုက်တဲ့အတွက်ကဘာတဝန်းကလူတော်များများကနေတည်လွတ်လပ်ခွင့်အတွက်အခြေအနေကောင်းပြီလားလို့အစိုးရဘက်ကမေးခွန်းထုတ်ခဲ့ကြပါတယ်။ကမကောင်းစွာပဲမဟုတ်ဘူးလို့ပဲဖြေရမှာပါ။
တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကသတင်းတွေကိုရေးသားခဲ့တဲ့အေယာဝတီနဲ့အခြားသတင်းဌာနတွေနောက်စစ်တပ်ကိုဝေဖန်သူတွေကိုတရားစွဲထားတဲ့အခြေအနေတွေကိုလည်းသူတို့စောင့်ကြည့်နေကြောင်း Brad Adams ကအခုလိုပြောပါတယ်
။ This is a sign that international pressure worked, that finally the government and the military agreed that they didn't want to have to keep answering questions about the Reuters.
ဒီလိုလုပ်ပြီးလိုက်တာနိုင်ငံတကာရဲ့ဖိအားထိရောက်ခဲ့တဲ့ဆိုတဲ့လက္ခဏာပါ။နောက်ဆုံးမှာအစိုးရရောစစ်တပ်ကပါwriter တရင်ထောက်တည်နဲ့ပတ်သက်လို့အမြဲတုံ့ပြန်ပြောဆိုနေရတဲ့အဖြစ်မျိုးမလိုလားတော့ဘူးဆိုတဲ့အခြေအနေကိုသဘောတူရကြလို့ဖြစ်ပါတယ်။ဒါပေမဲ့အခြားသတင်းသမားအမြောက်များဟာသူတို့တရင်အလုပ်ကိုသူတို့လုပ်နေတယ်ဆိုပေမဲ့ထောင်တန်းပြစ်မှုကျူးလွန်မှုဆွဲချက်စတာတွေနဲ့ရင်ဆိုင်နေရပါတယ်။အရာဝတီအပါအဝင်တခြားသတင်းဌာနတွေတရင်သမားတူချင်းစီအလိုက်တရားစွဲခံနေရပါတယ်။တချို့ကိုစစ်တပ်ကတရားစွဲထားသလိုတချို့ကို NLD ပါတီအဖွဲ့ဝင်တွေကတောင်တရားစွဲထားတာရှိပါတယ်။Facebook မှာဝေဖန်ပြောဆိုခဲ့တဲ့အတွက်လူတွေကိုဖမ်းဆီးတရားစွဲတာမျိုးတွေတွေ့ရပါတယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့မလိုလားတဲ့စစ်တပ်ကိုဝေဖန်ပြောဆိုလို့ဖမ်းဆီးထိန်းသိမ်းထားတဲ့ဖြစ်ရတွေပေါ့ကျွန်တော်တို့အံ့အားသင့်မိပါတယ်
။မင်းကထုတ်ပြန်တဲ့ရန်ဟင်းလီနဲ့ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ AA ရခိုင်နက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားပဋိပက္ခတွေအကြောင်းတရင်ရေးသားမှုနဲ့ပတ်သက်လို့ ARD RFC လွတ်လပ်တဲ့အာရှအတန်းနဲ့ DMG ရခိုင်တရင်ဌာနကအေဒီတာတွေကိုစစ်တပ်ကနေမကြာသေးခင်ကတရားစွဲထားတဲ့အခြေအနေကိုလည်းထောက်ပြထားပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ကအခြေအနေတွေကိုတရင်ရေးသားမှုအပေါ်တရားစွဲတာရခိုင်မှာကြန့်ရှိနေတဲ့ရိုဟင်ဂျာအတိုင်းဝိုင်းအပါဝင်အရက်သားတွေပေါ်လူခွင့်ရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတရင်တွေရေးသားဖော်ထုတ်ဖို့ကန့်တပ်ပိတ်ပင်တာစတဲ့အခြေအနေတွေကိုလည်းကုလထူးကိုယ်စားလှယ်တွေကဝေဖန်ပြောဆိုခဲ့ပါတယ်။ဒါ့အပြင်လွတ်လပ်တဲ့တရားစီရင်မှုနဲ့လူ့အခွင့်အရေးကိုလေးစားတဲ့ဒီမိုကရေစီစနစ်ကိုအစိုးရကအကောင်အထည်ဖော်ဆောင်ဖို့တနိုင်ငံခိုင်မာမှုရှိမရှိကိုအရင်ကတည်းကစိုးရိမ်မှုတွေရှိခဲ့တယ်ဆိုတာသူတို့အနေနဲ့ထောက်ပြခဲ့ကြောင်းလဲဆိုပါတယ်။ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်ရေးနဲ့ဖိနှိပ်ချုပ်ချယ်မှုတွေပြောင်းပြန်လှန်ပြေးရေးအတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ဖို့မြန်မာအစိုးရကိုထက်မှန်တိုက်တွန်းကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါရဲ့ရှင်။